ဟုတ်ကဲ့ပမောက္ခဒေါက်တာဆောင်းဝဲခင်ဗျာကျွန်တော်တို့ဒီကလေးငယ်တွေမှာနှာခေါင်းသွေးရှင်တာသွေးယူတာနဲ့ပတ်သက်ပြီးတော့ဆရာကြီးမြန်မာနိုင်ငံမှာဘယ်လောက်ထိအဖြစ်များနေ
ကျွန်တော်တို့အနေနဲ့မိတူကတွေ့နေတဲ့ပြဿနာပါတော်တော်များများလဲဆေးရုံဆေးကနေမှာဒါနဲ့လာပြတာရှိပါဒီဘူးကတက်9နှစ်လောက်ကလေးတွေမှာ3ယောက်မှ10ယောက်အဲ့6နှစ်က10နှစ်ဆိုလို့ရှိရင်2ယောက်မှ10ယောက်လောက်ကတော့နှာခေါင်းသွေးရှင်ခဲ့တာဖြစ်ပါဒါပေမဲ့နှစ်နှစ်အောင်မှတော့ရှန်ခဲ့တယ်။နောက်ဗီဒီယိုဗျူးဝင်ပြီးရခါရှန်ခဲ့တယ
်။ဟုတ်ကဲ့ဒီနှာခေါင်းသွေးရှန်တာကဘယ်လိုမျိုးအရေးပါမှုတွေရှိနေလဲ။
နှာခေါင်းသွေးရှန်တာကတိတ်ပြီးတော့ဘာမှအရေးမပါတဲ့ယောဂလေးရတယ်။အမြဲတမ်းအရေးကြီးတဲ့ယောဂတည်းဖြစ်နိုင်မှာနော်။မများစုကတော့တိတ်ပြီးတော့အန္တရာယ်မရှိတဲ့အချက်လည်းပါဖြစ်ဖြစ်ပါတယ်။ဒါပေမဲ့မိဘတွေကတော့ရမ်းစိတ်ပူစေတာပေါ့။ဒါကြောင့်မလို့အရေးကြီးပါတယ
်။ဟုတ်ကဲ့ဘယ်အချက်တွေကိုသတိထားဖို့လုပ်လဲ
။အဓိကတော့ဒီသွေးယိုရင်ဘလောက်များသလဲသွေးသွုံးမှုလိုရရင်လိုရမယ်။ဒါပေမဲ့နှာခေါင်းသွေးရှန်တာတော့များသောဖြင့်အများကြီးထွက်လို့မရှိပါဘူး။နောက်တစ်ခုဒီနှာခေါင်းသွေးရှန်တာကနှာခေါင်းနေရာကပဲဖြစ်တဲ့အကြောင်းအရာကြောင့်ဖြစ်တာလား။သွေးမှုလုံးတစ်ကိုယ်လုံးသက်ဆိုင်တဲ့ယောဂပေါ့။ဥပမာဆိုလို့ရှိရင်သွေးလုံးတစ်ကိုယ်ယောဂ၊ဖေးကင်ဆာယောဂဒီလိုယောဂတွေကြောင့်ဖြစ်တာလားဆိုတာကိုအဓိကခွဲခြားရပါမယ်။အများစုကတော့နှာခေါင်းမှာရှိတဲ့အကြောင်းအရာကြောင့်ပေါ့နော်။ Local cause ကဖြစ်တာများလို့မှာပဲ
။ဟုတ်ကဲ့ဒီနှာခေါင်းနှာတစ်ဝိုက်မှာဖြစ်ပုံဖြစ်နေလေးကိုလေနည်းနည်းလေ
းနှာခေါင်းကတကယ်တော့သွေးလက်သမှုတော်တော်များတဲ့နေရာဖြစ်ပါတယ်။ဒီကိနှာခေါင်းကိုဘယ်ဒီပဲကန့်ထားတဲ့အကန့်လေးပေါ့နော်။အဲဒီမှာယိုးနုလေးနဲ့ဖွဲ့စည်းထားတယ်။ယိုးနုရဲ့အပေါ်မှာမှမီကိုဇာလို့ခေါ်တဲ့သနုပေါ့နော်။သနုနဲ့အုပ်ထားတယ်ပေါ့။အဲဒီအောက်မှာသွေးကြောရှင်လေးတွေအများကြီးဆက်တန်းနေတာရှိပါတယ်။နောက်တိတ်ထူတဲ့နေရာလည်းမဟုတ်တော့အလွယ်တကူထိလွယ်ခိုက်လွယ်တယ်ပေါ့။အခုဆိုနှာခေါင်းရဲ့ရှေ့ပိုင်းပေါ့နော်။လက်ညှိုးနဲ့လမ်းမိတဲ့ဒီနှာခေါင်းရဲ့အတွန်းနိုင်ရအလေအကန့်ပေါ့အဲ့နေရာမှာသွေးကြောလေးတွေအများကြီးရှိတယ်အဲ့တော့အဓိကအဖြစ်အများဆုံးအကြောင်းကအဲ့နေရာမှာသွန်းပဲ့သွားတာပေါ့ဆိုတော့ကလေးတွေမှာနှာခေါင်းလေးရှန်တဲ့အဖြစ်အများဆုံးအကြောင်းနှာခေါင်းကိုတင်းနဲ့ကလောတယ်နှာခေါင်းကများသောဖြင့်နာစီးတဲ့နှာခေါင်းရောင်တဲ့နာရီကျတယ်ဒါမျိုးတွေကလည်းခဏခဏဖြစ်လေးရှိတာအဲ့ကကြရားတယ်ရားတဲ့ခါကျတော့ကလေးကကလောတယ်ဒီကလေးနဲ့ကြီးပတ်ကနေတဲ့ကလေးကကလောတယ်အဲ့ခါကျသွေးကြောလေးပေါက်သွားရင်နှာခေါင်းလေးရှန်တာတော့အဲ့ဒါတော့အဖြစ်အများဆုံးအရာပါပဲ။နောက်ဒီနှာခေါင်းလေးရှန်လို့ရှိရင်ဒီပြင်နေရာမှာသွေးရွာတွေနဲ့တွဲသလား။ဥပမာဒီရမ်းမှာသွေးရွာတွေကွက်တွေရှိသလား။ကျိုးကဝင်းမဲမဲသွားတာတို့၊တဖုံးကသွေးရှန်တာတို့၊ဓာမျိုးတွေပါရှိသလားပေါ့။နှလုံးမှာသွေးကျိဥရောပေါ့။ရှန်တဲ့နေရာမှာလည်းပါလဲဒီအချိတ်တွေအခဲတွေပေါ့နော်။ဒီလိုရှိအသေးတို့ဒီရည်တို့ကြီးသလားပေါ့ကြည့်ရပါဦ
းဟုတ်ကဲ့ဒီနှာခေါင်းနားတစ်ဝက်မှာမဟုတ်ပဲねဒီတခြားနေရာတွေမှာပါဒီသွေးရှင်တဲ့လက္ခဏာမျိုးတွေတွေ့ရတယ်ဆိုလို့ရှင်တော့ဒါပို့ပြီးတော့ view site တဲ့အနေထားပါဟု
တ်ကဲ့တချို့ကတော့လေဒီဖြားပြီးတော့ရုပ်တရက်ဖြစ်တာဆိုတော့ဖြစ်များတာသွေးလွန်တုပ်ပေးပေါ့သွေးလွန်တုပ်ပေးဆိုတော့နှာခေါင်းလေးရှင်လာချင်းဒီပင် coffee ရောင်းအားလာတော့ clear တိတ်ဖြားတယ်တိတ်မင်းနေပေါ့နော်ဒီလိုလက္ခဏာတွေရှိပါနောက်တစ်ခုကနှာခေါင်းတစ်ဖက်တည်းကပဲသွေးယိုနေမယ်အရင်လဲနံတယ်ပေါ့နံဆူဆူရှိတဲ့နှာရီကျတယ်ဆိုရင်တော့သူကကျွန်တော်တို့ကနှစ်နှစ်က9နှစ်လောက်ကလေးတွေဆိုနှာခေါင်းထဲတစ်ခုထည့်ထားတတ်တယ်တချို့ဆိုလို့ရှိရင်အခဲပြက်ကလေးရဲ့ပေါ်ကင်မလေးထည့်ထားတာလို့ဩဇာကြီးထည့်ထားတာလို့ဒါမျိုးလေးတွေတွေ့တတ်တယ်ပေါ့အဖြစ်အများဆုံးကတော့နှာခေါင်းကိုလက်နဲ့ကလောတာကြောင့်ဖြစ်တာပါဘူ
းဟုတ်ကဲ့ဒီအဖြစ်အများဆုံးဖြစ်တဲ့ဒီနှာခေါင်းကိုလက်နဲ့ကလောတာကြောင့်ဒီနှာခေါင်းနားတစ်ပိုက်မှာသွေးရှန်တာနဲ့ပတ်သက်ပြီးတော့ရှေးဥတုနာပြည့်စုံနေပေါ်ဘာတွေသိထားဖို့လိုမလဲ
အဓိကတော့ဒီထွက်တာလဲရှေးဘက်နှာခေါင်းရဲ့အလေပေါ့နော်ခလိုက်ကျွန်တော်ပြောသလိုရှိတဲ့သွေးကြောလေးတွေကထွက်တယ်နောက်ထွက်တာလဲဒီနှာခေါင်းအပေါက်ဝန်းနံမှာရှိတဲ့ကြည့်လိုက်ရင်ကျွန်တော်သိပါတယ်အဲ့နေရာမြင်ရပါအဲ့နေရာကထွက်တာများတော့ကလေးကိုထိုင်ရနေထားလေးထားပါနောက်ကလေးရဲ့နှာခေါင်းထိတ်ကလေးပေါ့နော်ဒီအသနုနေရာကိုလက်မနဲ့လက်ညှိုးနဲ့9မိနစ်လောက်ခတ်တင်းနေလေးဖိထားလိုက်တော့အဲဒီအချိန်မှာကလေးကိုပစိုင်းနဲ့တက်ရှူခိုင်းပေါ့ပြီးတော့ဖြည်းဖြည်းလေးပြန်လှုပ်လိုက်ပေါ့နော်အဲဒါဆိုလို့ရှိရင်သွေးကြောလေးကခဲပြီးပိတ်သွားတတ်ပါတယ်မှားတာပါလဲဆိုလို့ရှိရင်မသွေးကခဲပြီးပိတ်သွားတဲ့အချိန်မှာရေရှူလိုက်ရင်သွေးကလေးပြုတ်ပြီးတော့သွေးပြန်ထွက်လာတတ်ပါတယ်ရေမရှူရပါဘူးပြန်နေရေကလေးပိုင်းအုပ်တာတော့အကျိုးရှိနိုင်ပါတယ
်ဟုတ်ကဲ့အခုလိုဒီရှေးဥဒနာပြည့်စုံနေပြီးတဲ့အခါမှာစေုံစေကန်တွေရောပြဝလို့မလား
တကယ်လို့မိဘအနေနဲ့လည်းပထမကြိမ်ဖြစ်တာဆိုလဲဆိုရင်တော့ပေါ့နော်အကြောင်းတိကျမသိဘူးဆိုလို့ရှင်တော့ပြမှာဖြစ်ပါတယ်ဆက်ထွက်တာများတယ်မကြံခဏလည်းဖြစ်နေတယ်အကြောင်းညာရှားဖို့လိုရလို့ရှင်လည်းစံတတ်မှုတွေတွေးစစ်တာတွေပါလို့ဖို့လိုပါ
ဟုတ်ကဲ့ဒီနှာခေါင်းသွေးရှန်တာနဲ့သွေးတူရှိတာနဲ့ရောဆက်ဆက်မှုရှိနိုင်လား
တော်တော်များများလို့ယူဆကြတယ်ဒါပေမဲ့လည်းများသောဖြင့်တော့ဒီကလေးမှာတော့သွေးတူတာနဲ့ဆိုင်နေမရှိပါလူငယ်လူရွယ်ပေါ့ဆိုတော့ကျွန်တော်ကလေးနှာခေါင်းလေးရှန်တဲ့အတိုင်းကြည့်ရင်တွေးတွန်းနေတတ်တယ်။တကလေးကနှာခေါင်းလေးရှန်တာကိုတွေးပြီးစိတ်ပူပြီးတော့တွေးတွန်းသွားတော့ပေါ့။အေးစေးပြန်လာယူပြီးတော့တိုင်းတဲ့ခါကျတော့ကောင်းနေတာလေးတွေ့ရတတ်ပါလား
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။